ဇန်နဝါရီလပိတ်တွေကိုစစ်ကောင်စီဘက်ကပြစ်ခတ်နေတဲ့ဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့နိုင်ငံတော်မှာဒီနေ့ထိဆက်လက်ဖြစ်ပွားနေပါတယ်။မန္တလေးမုံရွာနဲ့တဝယ်မြို့တွေဘက်မှာတော့ဆန္ဒပြတပိတ်စစ်ကြောင်းတွေဆက်လက်ချီတက်ဆန္ဒပြခဲ့ကြပြီးတော့ရန်ကုန်မှာတော့မြို့နယ်တချို့မှာပျောက်ကြားတပိတ်တွေလှုပ်ခဲကြပါတယ်။ဒီကြောင်းပြည်စုံကိုတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။မနက်ကမှစစ်တပ်ကအာဏာသိမ်းတာအခုဆိုရင်ရပ်ပေါင်း80ကျော်လာပြီဖြစ်ပေမဲ့လည်းစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်မှာဆက်ပြီးတော့ဖြစ်ပွားနေပါတယ်။မန္တလေးမြို့မှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂတက္ကသိုလ်ကျောင်းသားများသမဂ္ဂမြားတောင်တပိတ်စစ်ကြောင်းဖရာကြီးငင်းငယ်ရေးတပိတ်စစ်ကြောင်းတမဝိုင်းမှာတက္ကသိုလ်ကျောင်းသားများတပိတ်စတဲ့တပိတ်စစ်ကြောင်းတွေပေါင်းထားတဲ့တပ်ပေါင်းစုတပိတ်စစ်ကြောင်းကအမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံတဲ့စိုင်းပုတ်တွေကိုကင်ဆောင်ပြီးတော့ဒီနေ့မှဆိုင်းကလေးပါဝင်လမ်းလျှောက်ချီတက်ဆန္ဒပြတာတွေကိုလုပ်ခဲ့ကြပါတယ်။မုံရွာမြို့မှာဆိုရင်လေလုံချုံရေးတွေတင်းကျပ်နေတဲ့ကြားကပဲမုံရွာရဲ့ပင်မသပိတ်စစ်ကြောင်းဟာဆက်လက်ချီတက်ဆန္ဒပြခဲ့ကြပါတယ်။
အားလုံးပူပေါင်းပါဝင်ပြီးတော့လှုပ်ရှားနိုင်မယ့်လှုပ်ရှားမှုတွေတခုလုပ်ပါ။အဲ့ဒါတော့ကျွန်တော်တို
့ဒါကတော့မုံရွာဆန္ဒပြတပိတ်ခေါင်းဆောင်တူပြောပြသွားတာဖြစ်ပါတယ်။မုံရွာမြို့ကဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့မြို့ကန်တူကလည်း VOA ကိုအခုလိုပြောပါတယ
်။ဟိုဟာဒီသူတို့ကမြို့အတွင်းမှာတော့လုံချုံရေးတွေအကုန်လုံးတင်းကျပ်ထားတယ်။တင်းကျပ်မနည်းရကလည်းမြို့ကန်မှာဟိုပုံပေါက်ကိုဖြစ်တာလေဒါဟိုမျိုးရင်းပပတ်လည်းစစ်နေတယ်ဒါတပိတ်စစ်ကြောင်းကတော့မျိုးပြင်ကြွာလေးတွေကဟိုမျိုးရင်းပပတ်လည်းပေါ့နော်ဒီကြွာလေးကတစ်ဆင့်ကျွန်တော်တပိတ်စစ်ကြောင်းဆက်ထွက်နေတယ်စစ်ကြောင်းတွေတခုမကောက်ပေါ့နော်ခွဲပြီးဆက်ထွက်နေတာပဲအင်းအားတော့တိတ်အများကြီးတော့မဟုတ်ဘူးပေါ့ဒါဒီနေ့တော့ဆိုင်ကယ်တပိတ်စစ်ကြောင်းတာပေါ့နော်ဒီတရာဝင်းကျင်ပေါ့နော်အဲ့လောက်ပတ်ဝန်းကျင်နေပဲကျွန်တော်ဟိုဆက်ရန်နေရတယ်ပေါ့
ဆန္ဒပြတဲ့အင်အားတွေယုံနေသွားခြင်းမရှိပေမဲ့လည်းစစ်ကောင်စီဘက်ကမြို့ဝင်ထွက်တွေနဲ့မြို့တွင်းနေရအထောက်အပံ့များမှာအရက်ဝတ်တွေအင်စည်းကားတွေနဲ့ဖမ်းဆီးစစ်ဆေးတာတွေကိုတင်းတင်းကြပ်ကြပ်လှုပ်လာနေတာကြောင့်ဆန္ဒပြတပိတ်စစ်ကြောင်းတွေကိုကိုယ်ရက်ကွက်အလိုက်ချေးရွာအလိုက်လှုပ်ဆောင်နေရတယ်လို့သူကပြောပါတယ်။မုံရွာမြို့မှာစစ်ကောင်စီဘက်ကဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့သူကအခုလိုဆက်ပြောပါတယ်
။သူကအဖမ်းဆီးအခြေအနေကအခုလောလောဆယ်ဖြစ်နေတာကြဒီဒီဘသူဘသူဥတီပြီးဖမ်းတာမျိုးမဟုတ်ဘဲနဲ့တွေးတဲ့သူကိုဖမ်းတဲ့ပုံစံမျိုးဖြစ်နေတယ်ကြလမ်းလမ်းထွက်တဲ့သူတွေညမှာရှက်တော်သွားတယ်လမ်းထွက်တဲ့သူတွေဖမ်းတယ်အဲ့လိုပဲသူကသူအိမ်ထဲကနေတဲ့သူတွေလည်းတစ်ခါဒီသူမကြည့်ရင်ကောက်ခံရင်ဖမ်းတာပဲတစ်ခါလေးမှဒီပေါ်တာဆွဲသူကိုဆွဲခေါ်သွားတယ်ဆွဲခေါ်သွားပြီးလမ်းနေရှင်းခိုင်းတာတို့ဒီတပိတ်တမားတွေလောက်ခဲ့တဲ့ပုံတော့စာပြီးတော့နောက်ကျစေးတွေဖြတ်ခိုင်းတာတို့ဟိုအဲ့ဒါမျိုးတွေထောက်တာများတယ်ကြ
ရန်ကုန်မှာတော့တောင်တကုံမြောက်တကုံတောင်ဥကလာတာဂီတာစမ်းကြောင်းတောင်မွေလှိုင်းရွှေပြည်သာမြို့နယ်တွေမှာဆန္ဒပြတဲ့သူတွေဟာအချိန်ကန့်သတ်တဲ့ဆရာနာရှင်စမ်းကြည်တပိတ်တွေကိုနှီးမျိုးစုံနဲ့ဆက်ပြီးတော့လှုပ်ခဲကြပါတယ်။ဒါပြင်တနင်္သာရီတိုင်းဘက်ကတဝဲနဲ့လောင်းလုံမြို့တွေဘက်မှာလည်းဒီနေ့မှာတော့ဆန္ဒပြတာတွေဆက်ရှိနေခဲ့ပြီးတော့လောင်းလုံမြို့မှာတော့ဆန္ဒပြတဲ့သူတွေအတော်များများမြို့နှံ့ကိုဆိုင်ကယ်တွေနဲ့လှည့်လည်ဆန္ဒပြတာတွေချီတက်ဆန္ဒပြတာတွေကိုလှုပ်ခဲကြပါတယ်။ဒါပြင်နိုင်ငံတော်မှာဆိုရင်လေရွှေဘူစလင်းကြီးရွှေကူဖားကတ်မိုးကောင်းနမ်မတီမြင်းကြံပြင်းဦးလွင်ညောင်ဦးပခုတ်ကူပသိမ်းမြောင်းမြကြိုက်သူပေါင်စားတဲ့မြို့တွေမှာလဲဆရာနာရှင်စန့်ကျင်ရေးတပိတ်တွေကိုဆက်ပြီးတော့လှုပ်ခဲ့ကြပါတယ်။အချိန်ထဲမှာပဲစစ်ကောင်စီဘက်ကဖမ်းဆီးတာတွေကိုဆက်လက်လှုပ်ဆောင်နေပြီးတော့ဒီနေ့မှာတော့တန်လင်းပို့ဂျာနယ်နဲ့အေရော်ရီသတင်းဌာနရဲ့အက်ဒီတာအဖြစ်လှုပ်ခဲ့မှုတဲ့မတူတူတာကိုမင်းညကဖမ်းဆီးသွားခဲ့ပြီးတော့သူနဲ့အတူမိသားစုဝင်၄ဦးဖမ်းဆီးခံရတယ်လို့လည်းသိရပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်ကအာဏာသိမ်းချိန်ကစပြီးဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွင်းခဲ့လို့တည်ဆုံးသူဥယေဟာအခုဆိုရင်900ကျော်သွားပြီဖြစ်ပြီးတော့ဖမ်းဆီးခံထားတဲ့သူကတော့3000ကျော်ရှိတယ်လို့နိုင်ငံရေးကျင်းသားများကကူညီစောင့်ရှောက်ရေးအသင်း AAPB ကထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ